ညသားစွာတရားစီရင်နိုင်ဖို့လိုအပ်တဲ့အခြေခံအချက်တွေနဲ့မကန့်ညီပဲတည်တံပေးတာမျိုးဒါမှမဟုတ်ဖန်စီချုံနောင်တာမျိုးကလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်ဆေးရာဇဝတ်မှုတွေကိုကျူးလွန်ရာရောက်တယ်လို့ IIMM ခေါ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ရည်ရအဖွဲ့ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ထင်ရှားတဲ့နိုင်ငံသမားတွေဖြစ်တဲ့88မျိုးဆက်ခေါင်းဆောင်ဦးကျင်မီနဲ့ NLD လွတ်တော်ကိုယ်စားလှယ်ဖြစ်သူဖြစ်ခဲ့သူဒီဦးဖြိုးစရာတော်တို့အပါအဝင်၄ဦးကိုပြီးခဲ့တဲ့သတင်းပတ်တည်းစစ်ကုံရုံးကတေတံအမိတ်ချမှတ်ခဲ့ပြီးနောက်တပလိုင်းတပလိုင်းအဖွဲ့ကအနီးကစောင့်ကြည့်နေကြောင်းကြေညာချက်ကဆိုပါတယ်စစ်ကောင်စီရဲ့ဒီလုပ်ရဟာနိုင်ငံတကာမှာပြဋ္ဌာန်းထားတဲ့ဥပဒေတွေကိုချိုးဖောက်ရာရောက်နေတယ်လို့ပြစ်မှုကျူးလွန်ခဲ့တဲ့ဆိုပြီးဆွဆွဲခံရတဲ့လူပုဂ္ဂိုလ်တွေရဲ့အခြေခံရပိုင်ခွင့်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာဖြစ်တယ်လို့ထောက်ပြပါတယ်အဓိကအကြဆုံးအခြေခံအခွင့်အရေးကတော့ဒီလိုမျိုးအမှုကိုအများပြည်သူရှေ့မှောက်စစ်ဆေးကြားနိုင်ရမှာဖြစ်ကြောင်းအာဏာပိုင်တွေကနိုင်ငံတော်လုံခြုံရေးဒါမှမဟုတ်အခြားသောအကြောင်းတွေကြောင့်သူတို့ကိုတည်တံပေးရတာပါဆိုရင်တော့ခိုင်မာတဲ့အကြောင်းပြချက်မျိုးမရှိဘဲနဲ့တည်တံပေးလို့မရကြောင်းတပလိုင်းတပလိုင်းပညာချက်ကဆိုပါတယ်အဲ့လိုမှမဟုတ်ရင်တရားမျှတမှုမရှိတဲ့စီရင်မှုသာဖြစ်တယ်လို့ပြောပါတယ်စစ်ကောင်စီရဲ့ကျိုးမိတ်တည်တံစီရင်မှုကိုအဲ့ဒီအဖွဲ့ကဆက်လက်စောင့်ကြည့်သွားမှာဖြစ်ပြီးအမှုနဲ့ဆိုင်တဲ့အထောက်အထားတွေကိုရနိုင်သမျှစုဆောင်းကမျှတစွာတရားစီရင်ရေးမှာရှိရမယ့်အချက်လိုက်တွေကိုချိုးဖောက်ခဲ့သလားဆိုတာအတည်ပြုနိုင်အောင်လှုံ့ဆော်သွားမှာဖြစ်တယ်လို့ကြေညာချက်ကပြောပါတယ်